ကမ္ဘာငြိမ်းချမ်းရေးနိုဘယ်ဆုရှင်ရခိုင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့မြန်မာလူထုခေါင်းဆောင်ဒေါက်တာဆန်းစုကြည်ဟာ1988မတိုင်ခင်ကအောက်စဖို့ဒ်တက္ကသိုလ်ကဘွဲ့ရပညာရှင်သုတေသီတဦးသာဖြစ်ပါတယ်။မြန်မာနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့အာဏာရှင်ဗိုလ်ချုပ်နေဝင်အစိုးရပြုတ်ကျစေခဲ့တဲ့လူထုအရေးခင်းကာလအတွင်းမှာဒေါက်တာဆန်းစုကြည်ဟာနာမကျန်းဖြစ်နေတဲ့မိခင်ဒေါက်ခင်ကြီးကိုပြုစုဖို့မြန်မာနိုင်ငံကိုပြန်ရောက်နေခဲ့တာပါ။နောက်တက်လာတဲ့ဗိုလ်ချုပ်စောမောင်ခေါင်းဆောင်နဲ့စစ်အာဏာရှင်အဖွဲ့ဟာဆန္ဒပြလူထုကိုအင်အားသုံးဖြိုခွင်းခဲ့တဲ့အတွက်ပြည်သူထောင်ထဲချီပြီးတေဆုံးစေခဲ့တဲ့နောက်စစ်တပ်ကအာဏာသိမ်းလိုက်ပြီးဖြစ်ကြောင်းကြေညာခဲ့ပါတယ်။ဒေါက်ဆန်းစုကြည်ဟာခေါင်းဆောင်မှုကင်းမဲ့နေတဲ့ဒီမိုကရေစီတော်လှန်ရေးလှုပ်ရှားမှုကြီးကိုဥဆောင်မှုအမျိုးသားဒီမိုကရေစီဖွဲ့ရုပ်ကိုတည်ထောင်ခဲ့ပြီးနိုင်ငံရေးလောကထဲကိုဝင်ရောက်လာခဲ့တာပါ။အဲ့ဒီနောက်1988ခုနှစ်ဩဂတ်လ26ရက်နေ့ရွှေဒဂုံစီရီတော်အနောက်ဖက်မုံမှာပြုလုပ်ခဲ့တဲ့လူထုစီဝေးမှာပထမဆုံးသမိုင်းဝင်မိန့်ခွန်းပြောကြားခဲ့ပြီးပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကျင်းပပြီးအနိုင်ရပါတီကိုအာဏာလွှဲပြောင်းပေးဖို့မိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာအခြေစိုက်ပြီးမြန်မာနိုင်ငံရေးကိုအဓိကထားလေ့လာနေတဲ့နိုင်ငံရေးသုတေသီဒေးဗစ်မက်သီဆန်ကတော့1988ခုနှစ်လူထုလှုပ်ရှားမှုအတွင်းမှာအတိုက်ခံနိုင်ငံရေးခေါင်းဆောင်ဖြစ်နေထင်ရှားလာတဲ့ဒေါက်တာဆန်းစုကြည်ဟာဖခင်ဖြစ်သူဗိုလ်ချုပ်အောင်ဆိုင်ရဲ့အရှိန်အဝါအပြင်သူမရဲ့ကိုယ်ရည်ကိုယ်သွေးနဲ့ဆုံးဖြတ်ချက်တွေကြောင့်လည်းလူထုရဲ့ထောက်ခံမှုကိုရခဲ့တာလို့သုံးသပ်ပါတယ
် When Dorong San Suu Kyi emerged in 1988it was a very similar nationwide uprising
ဒေါက်တာဆန်းစုကြည်လူထုခေါင်းဆောင်ဖြစ်ပေါ်ထွက်လာတဲ့1988ခုနှစ်လူထုလှုပ်ရှားမှုဟာအခုဖြစ်နေတဲ့တနိုင်ငံလုံးအတိုင်းအတာနဲ့အာဏာသိမ်းမှုဆန့်ကျင်ရေးလူထုလှုပ်ရှားမှုတွေနဲ့ဆင်တူပါတယ်။ဒေါက်ဆန်းစုကြည်ဟာနိုင်ငံခေါင်းဆောင်ဗိုလ်ချုပ်အောင်ဆန်းရဲ့သမီးဖြစ်တာကြောင့်သူများနဲ့မတူတဲ့အရှိန်အဝါဩဇာရှိပါတယ်။ဒါအပြင်ဒေါက်ဆန်းစုကြည်ရဲ့ဟောပြောစည်းရုံးနိုင်တဲ့ရည်ချင်းကြောင့်လည်းမြန်မာပြည်သူတော်တော်များများဟာသူ့မကိုတနိုင်ငံလုံးရဲ့ခေါင်းဆောင်ဖြစ်လက်ခံလာအောင်စည်းရုံးနိုင်ခဲ့တာပါ။နောက်ထပ်ရည်ကြည့်တဲ့အချက်တစ်ခုကဒေါက်ဆန်းစုကြည်ဟာအရေးခင်းနောက်ပိုင်းမြန်မာနိုင်ငံမှာပဲဆက်ပြီးနေထိုင်ဖို့ဆုံးဖြတ်ခဲ့တာပါ။အဲ့ဒီနောက်သူမဟာရွေးကောက်ပွဲမှာဝင်ပြိုင်ဖို့တားမြစ်ခံခဲ့ရပြီးနေရင်အကျေချုပ်ချထားရလိုက်တဲ့နောက်အတိုက်ခံအင်အားစုတွေရဲ့အမှတ်သိင်္ဂိတဖြစ်လာခဲ့ပါတယ
် They have declared the war on the people of Myanmar
အလားတူပဲအခုနှစ်2021ခုနှစ်စစ်တပ်ကအာဏာပြန်သိမ်းခဲ့တဲ့ဖြစ်ရပ်နောက်ပိုင်းလူသိများထင်ရှားလာတဲ့အရက်ဖက်ကောင်းဆောင်တူကတော့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေပါဝင်ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ရဲ့ကိုယ်စားလှယ်ဒေါက်တာဆဆပဲဖြစ်ပါတယ်။အာနာသိမ့်မှုမတိုင်ခင်ထိဒေါက်တာဆဆဟာသူ့ရဲ့မိုးရမြေချင်းပြည်နယ်မှာပရဟိတနဲ့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေလာရောက်လှုပ်ဆောင်ပေးနေသူပြည်တော်ပြန်မြန်မာတိုင်းရင်းသားတူဦးဖြစ်နေပဲလူသိများခဲ့တာပါ။ဒေါက်တာဆဆဟာ2021ခုနှစ်ဖေဖော်ဝါရီလအာနာသိမ့်မှုနောက်ပိုင်းမှာတော့ဖမ်းဆီးထိန်သိမ်းမှုမခံအောင်ပြည်ပကိုထွက်ပြေးတိမ်းရှောင်ခဲ့ရပြီးပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ရဲ့ကုလသမဂ္ဂအထူးတာဝန်ဖြစ်ခန့်အပ်ချင်ခံခဲ့ရပါတယ်။အဲဒီနောက်မှာတော့ပြည်တွင်းပြည်ပမီဒီယာတွေရဲ့ကြေကြေပြန့်ပြန့်သတင်းဖော်ပြမှုတွေကြောင့်အာဏာသိမ်းမှုဆန့်ကျင်အင်အားစုတွေကကိုယ်စားပြုနိုင်သူခေါင်းဆောင်တဦးဖြစ်လက်ခံလာခဲ့ကြတာလည်းဖြစ်ပါတယ်။မြန်မာအရေးလေလာသူဒေးဗစ်မက်သီဆန်ကတော့2021ခုနှစ်ဒီမိုကရေစီအရေးလှုပ်ရှားမှုတွေအတွင်းမှာပေါ်ထွက်လာတဲ့ဒေါက်တာဆဆကိုပြည်သူတွေကဒေါက်တာဆန်းစုကြည်လိုခေါင်းဆောင်တဦးဖြစ်နေရှုမြင်တာမဟုတ်ပဲအရက်သားပြည်သူတွေကိုကိုစားပြုနိုင်တဲ့အတန်တစ်ခုအနေနဲ့သာရှုမြင်နေကြတာလို့သုံးသပ်ပါတယ
် and I think Dr. Sasa should be seen as a spokesperson for
နောက်ပိုင်းပေါ်ထွက်လာတဲ့ဒေါက်တာဆဆကတော့မြန်မာနိုင်ငံအနှံ့ကကျေပြန်ပြီးများပြားတဲ့အစုအဖွဲ့တွေပေါင်းစည်းထားတဲ့ညွန်မောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရသူအဖြစ်ရှိနေတာပါဒေါက်တာဆဆကိုလူလူလှူရှာမှုကြီးတစ်ခုလုံးရဲ့ခေါင်းဆောင်အဖြစ်နဲ့မရှုမြင်သင့်ပဲသတင်းစကားပါသူမက်ဆန်ဂျာအဖြစ်နဲ့ရှုမြင်သင့်ပါလေဒေါက်တာဆဆာဟာနိုင်ငံပြင်ပမှာရှိနေတဲ့အတွက်ပြည်တွင်းကခေါင်းဆောင်တွေလုတ်ဖို့မလွယ်တဲ့လုပ်ငန်းတွေလုတ်ပေးလို့ရပါတယ်အထူးသဖြင့်စစ်တပ်ရဲ့တပ်ဖြတ်မှုတွေနဲ့ဖိနှိပ်မှုတွေကိုပွန့်ပွန့်လင်းလင်းထုတ်ဖော်ပြောဆိုရှုံ့ချတာမျိုးကိုထိထိရောက်ရောက်လုတ်ပေးနိုင်ပါတယ်
ဒီမိုကရေစီအခွင့်အရေးတွေကိုရပိုင်ခွင့်ရဖို့အတွက်ကျမတို့ထူထောင်ခဲ့တာကျမတို့ဒီမိုကရေစီရေးကိုလုံရဲလို့လုပ်နေတယ
်ပြီးခဲ့တဲ့နှစ်ပေါင်း30အတွင်းမြန်မာနိုင်ငံကဒီမိုကရေစီရေးလှုပ်ရှားမှုတွေကိုပြန်ကြည့်မယ်ဆိုရင်လူထုရဲ့မျှော်လင့်ချက်တွေအလုံးကိုပါတီတစ်ခုတည်းကခေါင်းဆောင်တစ်ဦးရဲ့ပုံမှာပုံအပ်ထားတာဟာအားနည်းချက်တစ်ခုဖြစ်ခဲ့တယ်လို့သူကဆိုပါတယ် Lashi Pianide, Democracy Donae, Lushamure, Drema, Nemananga, Lumu Quesi, and Yumugo, Gozabure, Ludu Gonsani, Alon Pawenbi, Bureaucracy Sansa, Tat out a main basic Haimurim Shibe, Alon Nidu Miadu and Nitane, Davini Quesi Tare, Nyoman Quemue, Usa Mugo, Luanide, Lutonta de Zang, Kudabat, the mining up the Supan season on it, and Salayavarekne.